ထောက်ရှိခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံစန္ဒပြပွဲတရက်ကိုဒီကနေ့ရန်ကုန်မြို့တော်ခမ်းမရှိပြုလုပ်တာမှာအာနာယအန်အယ်ဒီပါတီကိုထောက်ခံသူရာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်အခုလိုလူထုထောက်ခံပွဲတွေလုပ်ဖို့ညွှန်ကြားထားတာမျိုးမရှိဘူးလို့အန်အယ်ဒီပါတီဘက်ကတော့ပြောပါတယ်ရန်ကုန်မြို့တော်ခမ်းမရှိကလူထုထောက်ခံစန္ဒပြပွဲကိုတွားရောက်သတင်းယူခဲ့တဲ့မ ပြီးအများစုကတော့အာဏာရ NLD ပါတီလိုလားသူထောက်ခံသူတွေဖြစ်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဆိုရင်တည်ရှိနေတဲ့2008ဖွဲ့စည်းပုံတွေကဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ရမယ်လို့ထောက်ခံသူတွေကဆိုပါတယ်။ဒီလိုအခြေခံဥပဒေပြင်သွားဖို့ဆိုရင်အသက်ဆွန့်ပြီးအောင်လုပ်မယ်လို့ပြောလာသူကတော့အဲလန်းညွန်ဒေါ်ကြည်ကြည်စန်းပါ။
ဒီအခြေခံဥပဒေကအန်တီရိုအိုက်တုန်းကဆိုလို့ရှိရင်2008နာခဲ့ပေါ့နော်။အန်တီကိုတိုင်းလဲဒါကိုထောက်ခံမဲလဲမပေးခဲ့ဘူးဘာမှတော့မသိလိုက်ခဲနဲ့သူက62ရာခိုင်နှုန်းကျော်အဲ့လိုမျိုးမဲနဲ့အနိုင်ရတယ်လို့ပြောခဲ့တယ်အန်တီအဲ့ဒါကိုလည်းမခံချင်ဘူးနောက်ပြီးတော့သူ့ရဲ့အထက်မှာပါတဲ့ဥစ္စာတွေကနိုင်ငံသားဥပဒေကရေးထားတာတမျိုးလောက်တာတမျိုးနော်နောက်ပြီးတော့အန်တီရိုပြည်သူလူထုကဖြစ်စေခြင်းနဲ့ဆန္ဒကဘာတစ်ခုမှဖြစ်လို့မရဘူးဒါကြောင့်မို့လို့အန်တီကပြင်ဆင်တဲ့နယ်လို့ထင်တယ်ပြင်ကိုပြင်ရမယ်အန်တီသက်ပေးရင်ပေးရပါစေအန်တီပြင်တဲ့ဘက်ကအများကြီးထောက်ခံပါပဲ
ဆန္ဒပွဲတက်ရောက်လာသူတဦးဖြစ်တဲ့ဦးလာထေးကလည်းနိုင်ငံသားခွင့်ရေးတွေအပြေအဝရရှိဖို့ဆိုရင်လက်ရှိဖွဲ့စည်းပုံကိုပြင်ရမယ်လို့ဆိုပါတယ
်ဟုတ်ကဲ့ဒီဥစ္စာကိုစပြီးတော့ရေးဆွဲတဲ့ကကျွန်တော်တို့ပြည်သူလူထုကအသေးချာအကုန်မသိကြကြပါဘူးအခုတော့ကျွန်တော်တို့လေးလာတော့အကျုပ်ဟာတရားကျွန်တော်တို့တိုင်းပြည်နဲ့မကန့်ညီတဲ့ဒီမိုကရေစီစနစ်နဲ့မကန့်ညီတဲ့အချက်တွေအများကြီးပါတယ်လို့
88ရဲ့ဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်ခဲ့တဲ့ကိုမြအေးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အကြောင်းမဲ့တောင်းဆိုနေတာမဟုတ်ဘူးလို့ဆိုလိုက်ပါတယ်
။ကျွန်တော်တို့ဖွဲ့စည်းပုံကိုပြင်ချင်တယ်လို့ပြောတာဟာအကြောင်းအကျိုးမဲ့ပြောခြင်းမဟုတ်ပါဘူး။တိုင်းပြည်မှာပြဿနာတွေများလာတာကိုလည်းမမြင်ကြပါဘူး။ရှိနေတဲ့ပြဿနာတွေကိုပြင်းပြင်းလဲလဲညှိညှိနိုင်နိုင်ထင်ရှင်းချင်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းရလို့ကျွန်တော်မြင်ပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်တွင်မှာအာဏာရ NLD ပါတီကကြိုးပမ်းနေစေမှာပဲဒီကြိုးပမ်းမှုအပေါ်ထောက်ခံပွဲတွေမြန်မာနိုင်ငံနေရာအနှံ့ပြားတော်တော်များများမှာခက်စိတ်စိတ်ပြုလုပ်လာပြီးဒီနေ့မှာတော့ရန်ကုန်မြို့တော်မှာကျင်းပတာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ရေးအတွက် NLD ပါတီအနေနဲ့လွှတ်တော်တွင်ကြိုးပမ်းရမှာစစ်တပ်နဲ့ပြိုင်ဘက်ကြံ့ခိုင်ရေးပါတီတို့ဘက်ကအတိုက်ခံလုပ်မှုတွေကြုံနေရတယ်လို့အခုလိုလူလူထောက်ခံဆန္ဒပြပွဲတွေအပေါ်မှာလည်းမလိုလားအပ်တဲ့လုပ်ရက်တွေလို့သူတို့ဘက်ကရှုမြင်တုံ့ပြန်ထားပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန်ကတော့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံပွဲတွေလုပ်ဖို့ပါတီဗဟိုအနေနဲ့ညွှန်ကြားထားတာမရှိဘူးလို့သတင်းထုတ်တွေကိုပြောဆိုထားပူပါတယ်။လွတ်တော်တွင်မှာတော့ NLD ပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်ချက်ဟာလုံထုံးလုံနည်းနဲ့မညီဘူးဆိုပြီးစစ်တပ်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ပူပါတယ်။ဒါပေမဲ့လို့ဖွဲ့စည်းပုံပြင်ဆင်ရေးလွတ်တော်ပူးပေါင်းကော်မတီမှာတော့စစ်တပ်ကိုယ်စားလှယ်တွေကကြံ့ခိုင်ရေးပါတီအပါအဝင်အခြားပါတီကကိုယ်စားလှယ်တွေပါပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ပြည်အောင်စုလွတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာအခြေခံဥပဒေပါအခန်း1နိုင်ငံတော်အခြေခံများမှုကိုမကြခင်စတင်ဆွေးနွေးတုံ့တက်သွားမယ်လို့ဆိုထားပါတယ်ရှင်။